နှစ်ပေါင်းဆိတ်လောက်မြန်မာအစိုးရကိုလက်နက်ကင်တော်လှန်ခဲ့တဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတပ်ဦးကျောင်းသားတပ်မတော် ABSDF နဲ့မြန်မာအစိုးရကြားငြိမ်းချမ်းရေးအတွက်ဆက်ဆွေးနွေးသွားဖို့သဘောတူခဲ့ကြပါတယ်မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့ရန်ကုန်မြို့မှာတနင်္လာနေ့တွေ့ဆုံမှုအတွင်းမှာပြောဆိုခဲ့ကြတာပါအပြည့်စုံကတော့ရန်ကုန်ခြေစိုက် VOA သတင်းတောက်ကိုအောင်ရင်မောင်မောင်ကဆက်ပြောပြမှာပါရှင
်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတက်ဦးကျောင်းသားတက်မတော်ဘဟုကခေါင်းဆောင်မိုင်းချူဟာဖြစ်ပျက်နေတဲ့တိုက်ပွဲတွေအများဆုံးရပ်ဆန်းနိုင်ရေးကိုဦးတည်တဲ့နိုင်ငံရေးအလုပ်သဘောဆွေးနွေးပွဲတရပြုလုပ်ဖို့ရန်ကုန်မြို့ကိုရောက်ရှိနေပြီးတော့ဒီကနေ့မှာပဲဝန်ကြီးဦးအောင်မင်းပါဝင်မြန်မာညီညွတ်ရေးစင်တာကခေါင်းဆောင်မိုင်းချူနဲ့နိုင်ငံရေးစကားပြောခဲ့ကြတာပါနိုင်ငံတွဲဆုံမှုတွေဇက်တိုက်ဖြစ်လာဖို့အရေးအတွက်ပြည်တော်စုဝင်ကြီးနဲ့တွဲဆုံခဲ့စမှာအလေးထားပြောကြားခဲ့သလိုဒီကနေ့ညနေပိုင်းအထိလည်းမြန်မာညီညွတ်ရေးစင်တာရဲ့ညီညွတ်ရေးကြိုးတော်ဆောင်တွေနဲ့လက်တွေ့ဖြစ်လာနိုင်တဲ့ဆွေးနွေးမှုပုံစံတွေကိုအလို့သဘောဆွေးနွေးခဲ့တယ်လို့ ABSDF တွေတွင်မှဦးစန်နီကပြောပါတယ်
။တိုင်းပြည်မှာနိုင်ငံရေးတွဲဆုံဆွေးနွေးပွဲတွေဖြစ်ပေါ်လာဖို့အတွက် ABSDF နဲ့မြန်မာညီညွတ်ရေးပုံဆောင်ရေးအဖွဲ့နဲ့နှစ်ဖက်ဒီကျွန်တော်တို့အချိန်တိုင်းဆွေးနွေးပွဲတွေကိုဒီပြည်စပြီးတော့ကျွန်တော်လုပ်ဖြစ်ပါတယ်။ဒါမဲ့လည်းပိုင်းမှာတော့ကျွန်တော်တို့ EP Center မှာပဲဦးအောင်မင်းပါဝင်ညီညွတ်ရေးပေါ်တော်မူအဆွေနဲ့ကျွန်တော်မနေ့ပိုင်းမှာတွေ့ပြီးတော့နေ့လယ်ပိုင်းမှာတော့ဦးလမောင်ရေးဦးဆောင်တဲ့ technique တွေကိုကြီးနဲ့ဆွေးနွေးပါတယ်အဓိကဆွေးနွေးရတဲ့အကြောင်းအရာတွေကတော့အဲကျွန်တော်တို့နိုင်ငံရေးတွေ့ဆုံပွဲတွေဖြစ်ပေါ်လာရေးအတွက်ဖြစ်ဆိုဆွေးနွေးမှုတွေဖြစ်ပေါ်လာရေးအတွက်ကျွန်တော်အကျိုးရှိတဲ့ဆွေးနွေးပွဲပါ
မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတက်ဦးကျောင်းသားတက်မတော်ဟာပြည်တော်စုဝင်ကြီးဦးအောင်မင်းနဲ့တွေ့ဆုံခဲ့တာဟာဒီတစ်ချိန်နဲ့ဆိုရင်၃ချိန်ဖြစ်ပြီးတော့ကျောင်းသားတက်မတော်ရဲ့ခေါင်းဆောင်မိုင်းတချို့ဟာပြည်ထဲမှာနိုင်ငံရေးစကားပြောတာဟာဒုတိယချိန်နဲ့ဖြစ်ပါတယ်ကျောင်းသားတက်မတော် ABSDF ဘိုးရဲ့ညွန်ကြားမှုနဲ့လာတဲ့ဒီအဖွဲ့ဟာနိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနဲ့ဖြေရှင်းဖို့ရည်တံပြီးတော့တွဲဆုံဆွေးနွေးရေးတွေကိုကြည်ကြဲပြန့်ပြန့်ဖြစ်လာဖို့အတွက်လည်းအဓိကထားဆွေးနွေးခဲ့တယ်လို့ ABSDF ဒေါက်တာရွှေမှုဦးစန်နီက VO ရဲ့မင်းမြတ်မှုကိုပြန်လည်ဖြေကြားခဲ့တာပါ။အ
ချိန်တိုင်းဆွေးနွေးပြီးတော့ဖြေရှားသွားမယ်။အဲဒီအချိန်တိုင်းဆွေးနွေးမှုကနေကျွန်တော်တို့ကတော့ဒီတိုင်းပြည်ရဲ့အနာဂတ်နိုင်ငံရေးပြဿနာများကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းနိုင်ဖို့ကျွန်တော်တို့စူးစမ်းတဲ့အနေနဲ့ဒီကနေ့ကျွန်တော်တို့ဒီဆွေးနွေးပွဲတွေကိုကျွန်တော်တို့ဝါနေကြတာဖြစ်ပါတယ်ကျွန်တော်တို့ EGSM နဲ့စုလို့ရရဲ့နိုင်ငံကြီးညီမချက်ကြည့်နေရမှာဆက်ပြီးပြင်ပြချက်ပါအဲ့ဒါကတော့ပထမချက်အနေနဲ့ကတော့ကျွန်တော်တို့ဒီဒီရင်းငိမ့်ဆိုင်ရေးမျိုးသားပြန်လဲစစ်မြေကြီးကိုကျွန်တော်တို့သွားချင်ပါတယ်နံပါတ်1ကတော့ကျွန်တော်တို့ဒီတိုင်းဒီလိုပါဝင်တဲ့ကျွန်တော်အင်အားစုများအားလုံးပါဝင်တဲ့နိုင်ငံကြီးစုဆိုစုမျိုးပြတွေဖြစ်ပေါ်ရေးပါတတိယချက်အနေနဲ့ကတော့ဒီဒီမိုကရေစီနဲ့လူ့ခွင့်ရေးကိုအမှန်ခံချက်ရှိတဲ့တိုင်းသားတွေရဲ့ဒီဆွေရည်ပေါ်ရာတီတီတီဟိုတိုင်းသားတွေရဲ့တန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းမှုကိုအမှတ်တမ်းချက်ရှိတဲ့ဖွဲ့စည်းပုံစံဥပဒေပေါ်ပေါက်ပြီးအပါအဝင်အပြင်ဥပဒေလုံလောက်စေတရားပေါ်ထွန်းရေးဆိုတဲ့နိုင်ငံရေးမြန်မာချက်သုံးခုအောက်မှာဒီနေ့ကျွန်တော်တို့ပြည်သူ့ဆွေးနွေးရေးကိုလုပ်နေကြတယ်
။အခုလိုညီညာရေးကိစ္စတွေကိုဆွေးနွေးဖို့လာရောက်တဲ့ ABSDF ခေါင်းဆောင်ပိုင်းတွေဟာအစိုးရစစ်တပ်နဲ့ ABSDF ကြားကတိုက်ပွဲတွေအမြန်ရဆန်းနိုင်မှုတမကစစ်တပ်နဲ့တိုင်းရင်းသားတွေကြားမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေအမြန်ဆုံးအဆုံးသတ်ရေးအတွက်လည်းဆွေးနွေးခဲ့တယ်လို့ဦးစန်နီကပြောပါတယ်။ကျောင်းသားတက်မတော်ခေါင်းဆောင်ပိုင်းတွေနဲ့မြန်မာညီညွတ်ရေးဖော်ဆောင်မှုအကျိုးတော်ဆောင်တွေတွေ့ဆုံမှုပြီးမှာတော့နှစ်ဖက်ဆွေးနွေးမှုရလဒ်ကိုကျင်းတဲ့အားရမှုရှိတယ်လို့လည်းမြန်မာညီညွတ်ရေးစင်တာရဲ့အကြံပေးဖွဲ့ဝင်ဦးလာမောင်ရွှေကပြောပါတယ်
။ဆွေးနွေးရတာတိတ်ခက်ခက်အများကြီးမရှိပါဘူး။ဟိုကျွန်တော်တို့ဟိုတရေတရာဖလေရာတော့ကျန်ရရှိမှဖြစ်နေတဲ့ဟာအဲဒီဆွေးနွေးတာဆိုတော့ကျွန်တော်တို့ကအများကြီးကျင်းတာပါ။ဟိုကျန်တာလည်းအားရမှုရှိပါသူတို့လည်းအဲ့လိုလိုပဲကျွန်တော်လည်းပြောလို့ပါ။ကျွန်တော်တို့ဒီညီညွတ်ရေးချစ်စင်ဟာဒီဟိုစိတ်မွေ့တာပါ။လူညံ့နေတော့အလုံးပါဝင်တဲ့ရှင်မပေါ်ပြတဲ့အရပ်ပေါ်လို့ဆိုရင်တော့ဒီအင်အားစုတွေအားလုံးပါဆိုင်နေလေဒါပိုလေးပဲရှိပြီးတော့ပို့ပြီးတော့ဟိုအလုံးရှင်းနေနေတဲ့နေရာမျိုးကိုတို့တော့မှဆောက်ပါပ
ါ ABSDF ဘိုးရဲ့စေလွတ်မှုနဲ့ပြည်ပင်းကိုရောက်ရှိနေတဲ့ကျောင်းသားခေါင်းဆောင်၅ဦးဟာမေလ၁၉ရက်နေ့ညနေပိုင်းကရန်ကုန်ကိုရောက်ရှိလာတာဖြစ်ပြီးတော့မေလ၂၀ရက်နေ့မှာပြန်လည်ထွက်ခွာတော့မှာဖြစ်တယ်လို့လည်းဦးစန်နီကပြောခဲ့တာဖြစ်ပါတယ်ခင်ဗျာ